ကျုပ်ပုံလေအာတန်နဲ့အေဝဘုရားတခင်ဟာစီကပါကြီးရဲ့ပထမဥဆုံးယောကျာနံလူမင်းမကိုဖန်ဆင်းပါတယ်သူတို့နေယောကိုအာတန်နဲ့အေဝဆိုပြီးမှနာမည်ပေးရတယ်ဘုရားတခင်ဟာစူဖန်ဆင်းထားတဲ့အရာအလုံးကိုအုပ်ချုပ်စီဖို့သူတို့နေယောကိုအုပ်ချုပ်ခွင့်အာဏာပေးရတယ်သူတို့နေယောလုံးဟာဘုရားတခင်ရဲ့မိတ်ဆွေတွေဖြစ်တော်သူတို့နေထိုင်ကြတဲ့ဝိညာဉ်အတွဲမှာဘုရားသခင်နဲ့အမြဲစကားပြောကြတယ်။အဲဒီဝိညာဉ်ထဲမှာရှိတဲ့အပင်တပင်ရဲ့အစီကလွဲလို့အခြားအစီအားလုံးကိုစားနိုင်တဲ့အခွင့်ဘုရားကပေးရတယ်။ဒီရုပ်ပုံဖဲ့ဖဲ့ချမ်းမှာဘုရားကတားမြစ်ထားတဲ့အစီကိုသာဆုံးချင်းအားဖြင့်ဘုရားရဲ့အမိန်ကိုမနာခံကြောင်းတွေ့ရ။အာဒံနဲ့ဧဝအပြစ်ဆိုတဲ့အရာတစ်ခုကိုပြုလုပ်မိကြပြီးဘုရားသခင်နဲ့သူတို့ရဲ့စကြမှာမေတ္တာရဖွဲ့ရှင်ဆိုတဲ့ဘုရားနဲ့စကားပြောရှင်အဆက်တွေ့ပြိုင်။ရုပ်ပုံညာဖဲမှာတော့ဟုတ်အာဒံဧဝကိုဘုရားသခင်ကဥယျာဉ်အတွင်းကနေမှနင်ထုတ်လိုက်ရှင်းအားဖြင့်အပြစ်တံပေးခဲ့ကြောင်းကိုတွေ့ရတယ်။အဲ့ဒီအချိန်ကစားမှလူစားမျိုးနွေအားလုံးဟာဝါလင်စာစားတော့နိုင်ဖို့ပင်ပင်ပန်းပန်းခဲခဲခဲခဲလုပ်မိကြပါတယ်။ဒါရီမကာသေးပြည့်နဲ့ဝေစနာခံစားခြင်းဖြားနာခြင်းစီရှင်တရားတွေကိုတွေးရှင်မနာတွေ့ရတယ်။